ယူကရိန်းကဇာပိုရီဇီးယားနျူကလ িয়ার တာအပေးဆက်ရုံစိတ်ချလုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးအကြမ်းဖက်စစ်ဆေးဖို့အတွက်ကုလသမဂ္ဂစစ်ဆေးသူများအဖွဲ့အဖွဲ့ဟာယူကရိန်းကိုဖျက်ပြီးရုရှားထိတ်ချုပ်ထားတဲ့ဆက်ရုံရှိရာကိုဘော်ရူနိမှာတွားနေကြပါပြီ။အဖွဲ့အားရဲများစွာနေထိုင်အလုပ်လုပ်မှဖြစ်ပြီးလုပ်ငန်းဟာအလွန်ကိုရှုပ်ထွေးတဲ့လုပ်ငန်းဖြစ်ပါတယ်လို့နိုင်ငံတကာအမှုမြစွာရေးအေဂျင်စီ IAEA ညွှန်ကြားမှုချုပ် Rafael Grossi ကပြောကြားလိုက်ပါတယ
်။ We are going to a war zone.We are going to occupy territory, and this requires the explicit guarantees from not only from the Russian Federation.
ကျွန်တော်တို့ကစစ်ဆုံးကိုသွားနေတာပါ။ရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုသွားတာပါ။ရုရှားသာမကယူကရိန်းရဲ့လူသိရှင်ကြားအမှတ်ခံချက်လိုအပ်ပါတယ်။ကျွန်တော်တို့အဲ့ဒီအမှတ်ခံချက်ရရှိထားပါတယ်လို့ Grossi ကခီးပြုံမှာသတင်းတောက်တွေကိုပြောကြားလိုက်တာဖြစ်ပါတယ်။ Nuclear ဆက်ရုံကဝန်ထမ်းတွေနဲ့လည်းစကားပြောမယ်လို့သူကဆိုပါတယ်။ရုရှားကထိတ်ချုပ်ထားပေမဲ့Ukraine engineer တွေကစက်ရုံကိုလက်ပတ်အောင်လုပ်နေကြရတာပါ IAEA အဖွဲ့ဟာ Ukraine သမ္မတ Volodymyr Zelensky နဲ့အင်္ဂါနေ့ကလည်းတွေ့ဆုံခဲ့ပါတယ်စက်ရုံနေရာကိုစစ်မဲ့ဆုံးဖြစ်သတ်မှတ်ပြီး Ukraine ရဲ့ထိန်းချုပ်မှုအောက်ကိုပြန်ထားဖို့ Zelensky ကတောင်းဆိုထားပါတယ်ဒီခေတ်စမှာစက်ရုံရဲ့ရုပ်ပိုင်းဆိုင်ရာအပြည့်စီအတိုင်းစစိတ်ချလုံခြုံရေးစနစ်တွေအလုံးလုံးနိုင်မလုံးနိုင်ဝန်ထမ်းတွေရဲ့အခြေအနေနဲ့အရေးပေါ်လုံခြုံစိတ်ချရေးဆောင်ရွက်ချက်တွေကိုလုံနိုင်မလုံးနိုင်ကိုလည်းကြီးစုမှာဖြစ်တယ်လို့ပြောပါတယ်